မြန်မာနိုင်ငံမှာကူးစက်မြန်ဒယ်တာကိုဗစ်မျိုးကွဲကြောင့်မို့လို့ကိုဗစ်တတိယလိုင်းအတွင်းမှာကူးစက်မှုထံတော်တော်လေးကိုခံခဲ့ရတဲ့အတွက်အသစ်ထွက်ပေါ်လာတဲ့ဗီဇာပြောင်းအိုမီကရွန်ပိုကူးစက်ပြန့်နှံ့မှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်။ကျန်းမာရေးဌာနဘက်ကတော့ယောဂါကာကွယ်မှုဆိုင်ရာကိစ္စရပ်တွေကိုမကြခင်မှာထုတ်ပြန်သွားပါမယ်လို့ VOA ကိုပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့လာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
အာဖရိကတိုက်တောင်ပိုင်းမှာစတင်တွေ့ရှိခဲ့တဲ့ဗီဇပြောင်းကိုဗစ်ရောဂါပိုးသစ်အိုမီကရွန်ရောဂါပိုးကူးစက်သူတွေကိုအာရှဥရောပနဲ့မြောက်အမေရိကတိုက်ကနိုင်ငံတချို့မှာတွေ့ရှိနေရတဲ့အတွက်မြန်မာနိုင်ငံစီကိုကူးစက်လာမှာကိုစိုးရိမ်သူတွေရှိနေပါတယ်။ကိုဗစ်တတိယလိုင်းမှာကူးစက်မြန်ဒယ်တာမျိုးကွဲတန်ကြောင့်ကူးစက်သေဆုံးသူတွေများပြားခဲ့တာကြောင့်အခုလိုပိုးသစ်ထပ်မံကူးစက်မှာကိုစိုးရိမ်နေကြတာပါ။မကြခင်အချိန်ကအထိကိုဗစ်ရောဂါကူးစက်သူများပြားခဲ့တဲ့ရှမ်းပြည်နယ်လာရှိုးမြို့နယ်ကပြည်တော်လက်ပရာဟိတအဖွဲ့ကဥမြင့်မော်ကသူ့စိုးရိမ်မှုတွေကိုအခုလိုပြောပါတယ
်ကျွန်တော်တို့ရောက်မှလည်းစိုးရိမ်နေရောက်ခဲ့ရင်လည်းကျွန်တော်တို့ဘက်ကသက်ဆိုင်ရာအဖွဲ့စီးရီးယားနေတော့မှကာကွယ်မှုရှိတယ်မရှိဘူးတော့ကျွန်တော်မသိဘူးပေါ့ဗျာဒါပေမဲ့အခုပြောသလိုကျွန်တော်တို့ဒီကျွန်တော်အတက်နိုင်ဆုံးတော့ကျွန်တော်တို့ဒီကာကွယ်မယ်ဒါပေမဲ့ရောက်မလာဖို့တော့ကျွန်တော်တို့ထူကောင်းတယ်ပေါ့
လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုရောကျလာတာကြောင့်မျိုးနယ်တရားကြောမှာထုတ်ပြန်ခဲ့တဲ့ stay at home ကန့်သတ်ချက်တွေကိုဖယ်ရှားပေးထားတာအခုဆိုရင်17မျိုးတည်းသာကျန်မာတော့တယ်။အခြေခံပညာကျောင်းတွေကိုလည်းပြန်လည်ဖွင့်လှစ်ထားသလို covid စီကံချက်တွေကိုလည်းတဖြည်းဖြည်းဖြေလျှော့ပေးထားပါတယ်။ covid တတိယလိုင်းတုန်းကလိုတိမ်မနိုင်တိမ်မနိုင်ကူးစက်မှုတွေမဖြစ်ရလေအောင်ပြည်သူတွေအနေနဲ့ကျန်းမာရေးစီကံချက်တွေနဲ့အညီလိုက်နာသင့်တယ်လို့သက်ဆိုင်ရာတွေဘက်ကလည်းဗီဇမျိုးကွဲသစ် covid ထပ်မံကူးစက်မှုမရှိအောင်ကြိုတင်လှုပ်ဆောင်သင့်တယ်လို့လည်းရခိုင် covid ဆောက်ရှောက်ရေးအဖွဲ့ကကိုဇော်လိုင်ထွန်းကပြောပါတယ
်။ Yeah, there is Nisa.ကွန်ဂရက်ပေါ့တွေပေါ့နော်ပြီးနောက်နေဆဲနဲ့တိတွေ့နေတဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ဘက်ကလာမဲ့လူတွေမှာအဲ့လိုမျိုးခိုးဝင်တောင်းခိုးဝင်လာတဲ့လူပဲဖြစ်ဖြစ်တည်ဝင်လာတဲ့လူပဲဖြစ်ဖြစ်အဲ့လူတွေမှာအဲ့လိုမျိုးပိုးတွေ့လျာလာရင်တော့ကျွန်တော်တို့ရဟိုင်းဒေသမှာဒီဘောပေါ့ကျွန်တော်တို့ဆိုဟိုစတုဒ္ဓလိုင်းရိုက်ချက်တော့နိုင်မဲ့အခြေအနေတော့ရှိပါတယ်။အဲကြောင့်ကျွန်တော်တို့နည်းနည်းဟိုအသိတ္တိလောက်အသိတ္တိနည်းနည်းပို့ထားမဲ့အခြေအနေတော့မြင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေအပြင်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းစီးပွားရေးကျဆင်းနေတာမို့ပြည်သူတွေစောင့်နေပြီးပါကြက်တဲနေပါတယ်ဒီအချိန်မှာကျန်းမာရေးစီကံချက်တွေကိုလိုက်နာဖို့အဓိကအာရုံမစိုက်နိုင်ကြပါဘူးလက်ရှိကိုဗစ်ဗီဇမျိုးကွဲသစ်နဲ့ပတ်သက်ပြီးစီကံချက်တွေကိုကျန်းမာရေးဌာနကထုတ်ပြန်ပေးဖို့လိုအပ်တယ်လို့နိုင်ငံသားဝင်ထွက်တွေကိုလည်းကြိုတင်စစ်ဆောင်ရွက်တာကိုလုပ်ပေးဖို့လိုအပ်တယ်လို့ရန်ကုန်ရှစ်တန်လင်နာရေးကူညီမှုအသင်းဥက္ကဋ္ဌဦးအောင်နိုင်ဝင်းကပြောပါတယ
်အလုပ်ကိုင်းကြီးကလည်းတဖြည်းဖြည်းနဲ့မင်းလေးရှားပါလာတယ်မင်းကြီးရှားတာဆက်ဆဲလာတယ်တော့စောင့်နေဆက်ဆဲပြီးဖြစ်လာတယ်အဲ့တော့စောင့်နေလုံးလန်းနေရတဲ့အတွက်ပြည်သူတွေမှာကကျမရီဘက်ကိုတိတ်ပြီးတော့ခုမထားနိုင်တဲ့အပိုင်းတွေလည်းရှိတာပေါ့နော်
။ကျမရီဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကတော့ကိုဗစ်ဗီဇမျိုးကွဲသစ်နဲ့ပတ်သက်ပြီးမကြခင်သတင်းထုတ်ပြန်ပေးသွားဖို့ရှိတယ်လို့အခုလိုပြောပါရယ်
။ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့မကြခင်လည်းထုတ်ပြန်မှုရှိပါတယ်နော်။တော်တော်များတော့ in process ဆိုတော့ဟိုကျွန်တော်ကြိုတော့မပြောသေးပါဘူးနော်။ဟုတ်
ဟုတ်။မြန်မာနိုင်ငံတဝန်းကိုဗစ်ကရောဂါကာကွယ်ဆေးထိုးနှံမှုတွေကိုကြကြမြမြလုပ်နေရမှာအချိန်ပြည့်ထိုးပြီးသူ12သန်းနီးပါးရှိပြီးတချိန်ထိုးသွသူ9သန်းနီးပါးရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်လာပါတယ်။လက်ရှိအသစ်ထပ်မံထွေးရှိတဲ့ COVID ဗီဇမျိုးကွဲဖြစ်တဲ့ Omicron ကူးစက်မှုတွေကြောင့်နိုင်ငံတချို့မှာပြည်ဝင်ခွင့်တင်းကျပ်မှုတွေနိုင်ငံသားတွေပြည်ဝင်ခွင့်ပိတ်ပင်တာတွေကိုစတင်လှုပ်ဆောင်နေကြပါတယ်။အာရှတိုက်တဲကဟောင်ကောင်မှာ Omicron ရောဂါပိုးသစ်ကူးစက်သူကိုပထမအဦးဆုံးတွေ့ရှိကြပါတယ်ခင်ဗျာ။